မြန်မာနိုင်ငံမှာမွေးကင်းစကလေးတည်ဆုံမှုကကမ္ဘာအဆိုးဝါးဆုံးနိုင်ငံ73နိုင်ငံထဲမှာပါဝင်နေတယ်လို့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဒီတစ်ပတ်ထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာအရကမ္ဘာအဆင်းရဲဆုံးနိုင်ငံတချို့မှာတစ်နှစ်အောက်အရွယ်မွေးကင်းစကလေးတည်ဆုံမှုကဂျပန်နဲ့စင်ကာပူလိုချမ်းသာတဲ့နိုင်ငံတွေထက်အစားပေါင်း90ကျော်ဟနေတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံမှာတခြားဆိုးဝါးတဲ့နိုင်ငံတွေနီးတူကျေးလက်ဒေသတွေထိသွားပြီးတော့အလုပ်လုပ်တဲ့တားဖွားဆီယာမတွေပုံမှန်မွေးထုတ်ပေးဖို့ကအရေးကြီးဆုံးလို့ကျန်းမာရေးပညာရှင်တွေကပြောတဲ့အကြောင်း VOA သတင်းတောက် Researchlink တင်ပြထားတာကိုကိုဝင်းမင်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီ UNICEF အဖွဲ့အမှုဆောင်ဒါရိုက်တာ Henry Tafo ကလွန်ခဲ့တဲ့25နှစ်အတွင်းတစ်နှစ်အထက်နဲ့5နှစ်ရောက်ကလေးတွေရဲ့သေဆုံးမှုနှုန်းတစ်ဝက်ရှော့ချနိုင်ခဲ့ပေမဲ့ဒီတစ်နှစ်ထက်ငယ်တဲ့မွေးကင်းစသေဆုံးမှုကိုတော့အလားတူတိုးတက်အောင်မစွမ်းဆောင်နိုင်ခဲ့ဘူးလို့ထောက်ပြလိုက်ပါတယ်အမှုဆောင်ဒါရိုက်တာ4ကဆက်ပြီးအခုလိုမွေးကင်းစကလေးတွေသေရတဲ့ယောဂအများစုကကာကွယ်လို့ရတာတွေဖြစ်ပြီး80ရာခိုင်နှုန်းကလာမရှိပဲမွေးတာမွေးဖွားစဉ်နောက်ဆက်တွဲပြဿနာကြောင့်လည်းအဆုတ်အေးမိတာတွေနဲ့သွေးစိတ်တက်တာအပါအဝင်ယောဂပိုးဝင်တာတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။နိုင်ငံပေါင်း195နိုင်ငံကိုစစ်တမ်းကောက်ခဲ့ရမှာပြည်ညချင်းအဖြစ်အစင်းရဲဆုံးနိုင်ငံမှာကလေး1000မွေးခဲ့ရမှာ29ဦးသေခဲ့ရပြီးချမ်းသာတဲ့နိုင်ငံတွေမှာတော့1000မှာ3ဦးပဲသေဆုံးခဲ့တယ်လို့ဒီ UNICEF အစိုးရကစာမှာဖော်ပြထားပါတယ်။တကမ္ဘာလုံးမှာအခုလိုမွေးကင်းစအကြီးအကျယ်သေဆုံးနေတာကို UNICEF အရာရှိ Mac French က
There are 2.6 million babies who die every year.
မွေးပြီးပထမလာတဲ့မှာပဲသေဆုံးရတဲ့ကလေးကတကမ္ဘာလုံးမှာတစ်နှစ်ကို2.6 သိန်းတောင်ရှိပါတယ်။အဲ့တော့တရက်ဆိုရင်ဒီမွေးကင်းစကလေးပေါင်း 9000 အထိသေနေရတာပေါ့ရှင
်။ဒီကမ္ဘာတစ်ခုလုံးမှာအဆိုးဆုံးသေဆုံးမှုကတော့မွေးကင်းစ22ရောက်မှာတရောင်နှုံးနဲ့ဆင်းရဲတာအပြင်စစ်ပွဲတွေရှိနေတဲ့ပါကစ္စတန်နိုင်ငံမှာဖြစ်ခဲ့ပြီးအရှိတောင်အရှာမှာလာအိုစ်ပြည်ရဲ့အဆိုးဆုံးဖြစ်တဲ့မြန်မာနိုင်ငံမှာလည်းမွေးကင်းစ1000မှာ25ဦးနှုံးနဲ့သေဆုံးနေတယ်လို့ဒီ UNICEF ကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာတော့သင့်တော်တဲ့တားဖွားဆရာမမလုံလောက်ပဲကိုဝင်စောင့်ရှောက်မှုအသိနဲတာကအဓိကပြဿနာပါလို့မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင်းဦးကဆိုပါတယ
်။တော်တော်များများဆင်းရဲတဲ့နိုင်ငံတွေမှာကဒီလိုကိုကိုယ်ဆောင်မိခင်ဟောဆောင်မှုဆိုတာကနည်းတတ်တယ်လေနေရာတိုင်းမှာမရနိုင်ဘူးအဝေးလံခေါင်ပြတဲ့နေရာတွေပေါ့နော်အဲ့တော့ဗမာနိုင်ငံအနေနဲ့ကနော်ဆင်းရဲတဲ့နိုင်ငံတွေမှာလည်းပါတယ်ဒီကျမကြီးစနစ်ကြီးတစ်ခုလုံးမှာတပတ်ပေါ့ဆင်းမှာတဲ့မလုံလောက်ဘူးပေါ့နော်ဒီကလေးကိုယ်ဆောင်မိခင်တွေကိုစောက်ရှောက်မှုဟာဗမာတွေရဲ့အသည့်ကိုပါပေါ့နော်ငါတို့ကကိုယ်ဝန်ရှိလို့ရှိရင်ဒီတပတ်ပေါ့ဆင်းမှာတယ်ပဲဖြစ်ဖြစ်တွန့်ရုံဆရာမယ်အဲ့မယ်ဒီနေရာမှာဖောက်ရှောက်နေရမယ်ဆိုတဲ့အသိကိုသိမရှိဘူ
း UNICEF အရာရှိ French ကလည်းဒီပြဿနာကိုဖြေရှင်းဖို့ပထမအရေးကြီးဆုံးကကျေးလက်အရောက်သွားနိုင်တဲ့ကျန်းမာရေးဝန်ထမ်းတွေကိုသင်တန်းပေးဖို့ပါလို့အခုလိုဆိုပါတယ
် We know that one of the things that would help babies the most
ဝေးလာတဲ့ကလေးတွေအတွက်အကောင်းဆုံးတစ်ခုကတော့အန္တရာယ်ကင်းအောင်မွေးဖွားပေးနိုင်သူတွေရဲ့လက်ထဲစရောက်ဖို့ဆိုတာကျွန်မတို့သိထားပါတယ်အဲ့တော့သင်တန်းပေးထားတဲ့သားဖွားဆရာမတွေသူနာပြုတွေဆရာဝန်တွေရှိဖို့လိုပါတယ်ဒီမွေးမွေးချင်းမှာအစ်မစ်စိတ်ယုံကြည်တွေမလိုသေးပါဘူးကျေးလက်လူလူကြားတဲ့အရောက်သွားနိုင်တဲ့တင်တန်းပေးထားတဲ့ကျန်းမာရေးလှုပ်သားတွေရနိုင်ရင်ကိုပဲပထမအရေးကြီးတဲ့တဆင့်အောင်မြင်သွားပါပြီ
။ဒေါက်တာမြင်းဦးကလည်းဒါကိုသဘောတူပြီ
းအဝေးလံခေါင်ပြတဲ့နေရာတွေပေါ့နော်။နောက်အခုဒီသားဖွားဆရာမတွေသိကျင်ပေးရတယ်လက်ရှိတယ်။အရန်သားဖွားဆရာမတွေမွေးထုတ်ပြီးလှုပ်ရတာမျိုးရှိတ
ယ်။ UNICEF အရာရှိ French ကလည်းတခြားလှုပ်ပေးနိုင်တဲ့အရေးကြီးတာတွေကရေကောင်းရေတန်းရနိုင်ရေးပိုးသန့်စင်ဆေးတွေသုံးနိုင်ရေးမွေးပြီးချိန်မိခင်ရင်ခွင်တဲ့နွေးနွေးထွေးထွေးနိုးတိုင်နိုင်ရေးအာဟာရပြည့်ဝရေးတွေပါပဲလို့ဆိုပါတယ်။ဒေါက်တာမြင်းကလည်းမြန်မာနိုင်ငံမှာကိုဝင်စောင့်ရှောက်မှုအသေးနဲ့လို့ဖြစ်ရတဲ့နောက်ပြဿနာတွေကိုအခုလိုဆက်ရှင်းပြပါပါတယ်။
အဲ့တော့မိငယ်ကအာဟာရချို့တယ်နဲ့ကလေးငယ်တွေကမေးမစီလားမစီပဲနဲ့မွေးဖွားလာတာတွေဒီကူကကလေးတွေမွေးလာတယ်တော့ချက်ချိုးတွေကိုဖြစ်တယ်လို့ညှက်တာတွေအုပ်တာတွေဒါနဲ့ကလေးငယ်လေးတွေသိရတယ်ရှိရ
တယ်။ဒါအပြင်ပိုးဝင်တဲ့ယောဂါတွေကုသရမှာဆင်းရဲတာကြောင့်လည်းအာဟာရနဲ့ဆေးဝါးမလုံလောက်မှုကပြဿနာဆက်ဖြစ်နေတယ်လို့ဒေါက်တာမြင်းဦးကဆိုပါတယ်။ဒေါက်တာမြင်းကဆက်ပြီးမြန်မာနိုင်ငံမှာနောက်ထူးခြားတာတစ်ခုက
မလူလားအတက်ကုန်နေရလဲပေါ်ပေါ်လာတာပေါ့နော်သူကချိုးတင်ပြီးတော့ပကာကွယ်ထားဘူးအဲ့တော့လရင်မှာချက်ချတယ်ဆိုတော့လေဒီကလေးငယ်အသေးတောက်ထဲမှာပါနေတာပေါ့
ဒါအပြင်မွေးဖွားစဉ်နောက်ဆက်တွဲပြဿနာကြီးတစ်ခုဖြစ်တဲ့အောက်ဆီဂျင်မဝတည်ဆုံရတာအတွက်မြန်မာနိုင်ငံမှာအဆင့်မြင့်ဆက်ကိရိယာတွေနည်းလွန်းနေသေးတယ်လို့လည်းဒေါက်တာမြင်းကဆက်ထောက်ပြပါတယ်တကယ်တော့ UNICEF အနေနဲ့လည်းအခုလိုမွေးကင်းစကလေးတည်ဆုံမှုများလွန်းနေတဲ့နိုင်ငံအစိုးရတွေအနေနဲ့အားနည်းလွန်းနေတဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းကြီးတစ်ခုလုံးအတွက်ဘတ်ဂျက်ပိုသုံးသင့်တယ်လို့ထောက်ပြလိုက်ပါတယ်ခင်ဗျာ